ပြန်ကြားရေးဝန်ကြီးဌာနကရေးဆွဲတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချမ်းဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်တဲ့ဥပဒေဖြစ်တာကြောင့်မြန်မာနိုင်ငံသတင်းစာဆရာအသင်းနောက်မြန်မာနိုင်ငံသတင်းစာဆရာများတမကသတင်းလွတ်လပ်ခွင့်ကာကွယ်ရေးကော်မတီနဲ့မြန်မာနိုင်ငံခြားနယ်ဂျာနယ်လစ်တီကွန်ရက်တို့ကနေပြီးတော့သတင်းမီဒီယာသမားတွေနဲ့လူလူအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေဟာဆိုလို့ရှိရင်ဒီဥပဒေချမ်းကိုစန့်ကျင်ကန့်ကွက်တဲ့ဆွေးနွေးပွဲတစ်ခုကိုရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုကျော်ထင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့ Juzlan Garden Hotel မှာပြုလုပ်တဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချမ်းစန့်ကျင်ကန့်ကွက်ဆွေးနွေးပွဲကို Journalist 88မျိုးဆက်ကျောင်းသားအဖွဲ့တွေနဲ့နိုင်ငံရေးအကြီးအကဲများအဖွဲ့ချုပ်တို့အပါအဝင်ထုတ်ဝေသူတချို့လည်းတက်ရောက်ခဲ့ကြပါတယ်။ပြည်သူ့ခေတ်ကြံတဲ့ Editor ဆရာဖိန်မြင့်ကဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာပြဋ္ဌာန်းမဲ့ဥပဒေဟာသတင်းလုံလောက်ခွင့်ကိုကာကွယ်ဆောင်ရှောက်တဲ့ဥပဒေမျိုးဖြစ်စေတယ်လို့ဆွေးနွေးသွားပါတယ်။
1962ဥပဒေဆိုလို့ရှိရင် 20 လို့ဆိုရင်ဒီမှာကမှ60ကောင်းလို့ဆိုပါတယ်။သူ့နောက်ကထွက်လာတဲ့တဲ့ဆိုကျွန်တော်တို့ဘာမှရေးခွင့်တားခွင့်မရခဲ့တဲ့အားလုံးအသိဖြစ်တဲ့အခုထွက်လာတဲ့ဥပဒေဒီရုပ်တယ်ဆိုတော့တင်ခွင့်တို့ထင်ရတယ်။သို့တော်ဒီလိုနားလည်ထွက်လာနေတဲ့နေသားရှိတယ်။နော်ဒီကနေ့ဒီကိမှာဥပဒေမီဒီယာနဲ့ပတ်သက်တဲ့ဥပဒေကိုပြဋ္ဌာန်းမဲ့ဆိုလို့ရှိရင်အဲ့ဒီဥပဒေဒီစာနေစင်းလုံလောက်ခွင့်ကိုကာကွယ်ဆောင်ရှောက်တဲ့ဥပဒေမျိုးပဲဖြစ်တဲ့စာနယ်ဇင်းသမားရဲ့လွန်ကျွန်တဲ့ကိစ္စ၊ခွာရွေးတဲ့ကိစ္စများကိုတက်ဆိုင်ရပြီးလားရေးယူဆောင်မဲ့ဥပဒေတွေကလည်းရှိပိသားတာတွေဖြစ်တဲ့အဲ့တော့အထူးတလည်းကန့်သက်တဲ့ဥပဒေကတော့မလို့ရဘူးလို့ပြောတော့ယူဆတဲ့ဒါကြောင့်မလို့ဒီဥပဒေဂျန်ကိုဒီကနေ့မှကျွန်တော်အနေနဲ့ဒါကိုမလို့လားဘူးဒီဥပဒေကအင်မတန်မှဒီဥပဒေထဲမှာချုံအနှံ့ချက်တွေအပြည့်ရှိတဲ့ဒီဥပဒေကိုကျွန်တော်အလုံးစုံ
ပြည်သူ့လက်တော်အင်္ဂါစားရင်ကျေးမှုနဲ့တည်င်းဆက်ဆိုင်ရေးကော်မတီကတာဝန်ရှိသူတွေကဒီဥပဒေနဲ့ပတ်သက်ပြီးတည်င်းသမားတွေကိုခေါ်ယူတွေ့ဆုံခဲ့တယ်လို့တည်င်းသမားတယောက်ကအခုလိုပြောပါတယ
်ဒီဥပဒေတစ်ခုလုံးဖျက်ဖို့ရတာမဖြစ်တာဘူးလို့ပြောတယ်နောက်နံပါတ်2ကကျတော့ဒီဥပဒေကိုပြင်ဆင်ပြီးတော့ပြဋ္ဌာန်းလို့လည်းရနိုင်တယ်နော်အဲ့လိုတကယ်လို့အဲ့လိုပြင်ဆင်ပြီးတော့ပြဋ္ဌာန်းတဲ့ဆိုလို့ရှိရင်လည်းနောက်မြန်မာနိုင်ငံစာနယ်ဇင်းကောင်စီဓာရီကထွက်လာမယ်ဥပဒေနဲ့ပါပြီးတော့ရှင်းနောက်ဥပဒေရဖြစ်နိုင်တယ်ပေါ့အဲ့တော့ကြောင့်မို့ဒီဥပဒေကိုလောလောဆယ်ဆိုင်းငံ့ထားပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကရေးဆွဲထားတဲ့ဥပဒေထွက်လာတဲ့အချိန်ကြတော့မှအဲဒီဥပဒေကိုစာနယ်ဇင်းကောင်စီရဲ့ဆွဲထားတဲ့ဥပဒေရအောက်မှာထည့်မလာဘူးနော်သူကဘယ်လိုမျိုး option တွေကျွန်တော်တို့ပြောထားပါလဲသူဆိုင်းငံ့ဖို့ကြိုးစားမယ်လို့ပြောပါတယ်ဒါပေမဲ့ဘယ်လိုဖြစ်လာလို့လဲဆိုတော့သိနေပါဘူး
မြန်မာနိုင်ငံတည်ထောင်စီရတဲ့ဥက္ကဋ္ဌဥမ္မဝန်တန်းကလည်းအာဏာရှင်စနစ်စတင်လာခြင်းကလေးကစပြီးလွတ်လပ်တဲ့သတင်းမီဒီယာတွေဖိနှိပ်ခံရပုံကိုရှင်းလင်းသွားပါတယ
်။လောကထဲမှာအတူတူကျင်နေကြက်စားနေတဲ့ပုံပုံများဖြစ်တဲ့ကိစ္စမျိုးလို့ကျွန်တော်ပြတ်မတင်ပါဘူး။ကျွန်တော်နားတဲ့သဘောပေါက်တဲ့အချိန်ကျွန်တော်တို့လည်းဆွေးနွေးကြည့်ပါမယ်လို့ကျွန်တော်အဲ့လိုသဘောထားပါ။အဲ့တော့ကျွန်တော်ပြန်ပြီးတော့နည်းနည်းလေးကျွန်တော်ရောက်ရှိရအောင်လို့ပေါ့။ကျွန်တော်တို့တောက်ပွားချောစံနဲ့ခုနဲ့တော်လိုင်းကောင်စီတက်ပြီးတဲ့အစားပြီးတော့အားလုံးသိကြတယ်ပုံကြီးကသတင်းမီဒီယာလောကကြီးကတဖြည်းဖြည်းနဲ့သူတို့လုံးဝပါလုံးဝပါတာပြီးတော့1969ခုနှစ်ဘူးဘူးသတင်းစာဘူးဘူးသတင်းစာပိတ်ခံရတယ်အဲ့ဒီနောက်ပိုင်းမှာရန်ကုန်သတင်းစာတို့နှာသာဝတီသတင်းစာတို့မြန်မာသတင်းစာတို့ပုံကြီးကသတင်းစာတွေကြံတာတဖြည်းဖြည်းနဲ့ထွက်ထွက်နေနောက်ဆုံးမှာဒီမျိုးစုံနဲ့ပြန်ကြတယ်မြမလင်းတဲ့စားလို့စံသာဘူးတဲ့စားလို့တောက်ပွားတောက်စင်းနဲ့ကိုင်းနေတီခံပါလေ
စံနေတဲ့သမားတွေကတော့ဒီဥပဒေကြောင့်အတီးပြုတ်လိုက်မှာကိုစိုးရိမ်မကင်ဖြစ်နေကြပါတယ်ဒီဥပဒေကအကောင့်ထဲပေါ်လာမယ်ဆိုရင်နမိတ်ဆိုးနဲ့ကြော်ကြခဲ့တဲ့စာပေစီစီရုံးကိုပြန်လည်အသက်သွင်းလို့ဖြစ်လာနိုင်တယ်လို့တရင်သမားတယောက်ကစိုးရိမ်မကင်ဖြစ်နေပါတယ
်စာပေစီစီမရှိတော့ဘူးလို့စာပေလွတ်လပ်ခွင့်မရှိပဲဒီလမ်းတစ်မျိုးမျိုးနဲ့ကျွန်တော်တို့မီဒီယာတွေကိုပြန်လဲထိန်းချုပ်ဖို့ကြိုးစားတယ်လို့လည်းတွေးထင်စရာဖြစ်နေပါဘူး။အဲ့ဒီအခန်းနှစ်ပါပဲပုံမှန်9နဲ့ပုံမှန်6တို့မှာဒီရင်ညွှန်ကြားရေးမှုစာပေစီစီနဲ့မတ်ပုံတွေဌာနခွဲဆိုတဲ့စာသားအစားအထက်ပဲဖွင့်ဆိုချက်ရပြည်တော်စုဆိုရအဖွဲ့ပြန်ကြားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးလို့ပါရှိတဲ့အတွက်ပို့ပြီးတော့ချက်တဲချင်းချင်းသွားတဲ့ဝန်ကြီးရဲ့ရုံးဆိုင်ရနေပြည်တော်ကနေဓာတ်ရိုက်ကင်တွေတဲ့သဘောတွေကိုကျွန်တော်တွေးရှိနေရပါဘူ
း။အခုဆွေးနွေးပွဲကထွက်ပေါ်လာမဲ့တင်းမီဒီယာသမားတွေရဲ့ဘောတော့ကိုလို့တော့ဥပဒေကြမ်းကော်မတီတွေနဲ့သမနာဦးသိန်းစိန်ထံကိုလည်းပေးပို့သွားမယ်လို့သိရပါတယ်ခင်ဗျ။